Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ23ရက်စနေနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကတော့နနာချမ်းမသတင်းတွေကိုကိုရဲကောင်းနဲ့အတူခုမနက်ပြောပြမှာဖြစ်ပါတယ်ဂျာမနီနိုင်ငံမြူနစ်မြို့ကဇေယုံကြီးတစ်ခုမှာပြက်ခတ်မှုအတွင်းအနည်းဆုံး9ဦးသေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရရှိထားပါတယ်။ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေဟာ American နိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးအခြေအနေပေါ်အဆိုးမြင်ပြောကြားမှုတွေဖြစ်သမ္မတ Obama ကပယ်ချခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမှနဲ့ပြောပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့မြမခေါင်းဆောင်တွေသမ္မတအင်ဖြူတော်ကိုအလက်ပက်လာရောက်မဲ့ခီးစဉ်ကိုကြိုဆိုဖို့အမေရိကန်သမ္မတအိုဘားမားကအသည့်ညှော်လင့်နေကြောင်းအင်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရရှင
်။ An official working visit by Burma's leadership will provide a forum to advance our bilateral cooperation.
အပြည့်အစုံကိုတော့သတင်းအစီအစဉ်ပြီးမှထုတ်လင်းပါပါ။ဒါအပြင်တိုင်းရင်းသားနယ်မြေတွေအတွင်းမှာတက်မတော်နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်အဟက်အတားဖြစ်စေတယ်လို့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့ကပြောဆိုလိုက်တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လင်းပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
ဂျာမနီနိုင်ငံမြူနစ်မြို့ကလူ6ယောက်ထိသေဆုံးခဲ့တယ်လို့ယုံကြည်ထားကြတဲ့တောက်ချာနေကတိုက်ခိုက်မှုနဲ့ပတ်သက်လို့ကြင်တွယ်ဖြစ်ရှင်းဖို့ဝန်ကြီးချုပ်အန်ဂျလာမာကဲဟာသူ့ရဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်ဆင်နေပါတယ်။စနေနေ့မှာပြုလုပ်မဲ့အစည်းအဝေးအတွက်ဆိုရအဖွဲ့ဝင်တွေလည်းဘာလင်မြို့ကိုသွားနေကြပါပြီ။ဝန်ကြီးချုပ်ယုံကြည်ကဲပီတာအော့တ်မိုင်ယာကတော့တိုက်ခိုက်မှုဟာလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်အဖြစ်ပြောဆိုခဲ့ပြီးတော့အစိုးရဝါဒီတွေရဲ့လုပ်ရက်ဖြစ်နိုင်ခြေရှိတယ်ဆိုတာကိုလည်းမငြင်းနိုင်သေးဘူးလို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့တိုက်ခိုက်ခံရမှုအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်အသေးစိတ်အချက်လက်တွေတဖြည်းဖြည်းဆက်လက်ထွက်ပေါ်နေစေဖြစ်ပေမဲ့ထိခိုက်ဒဏ်ရာရသူတွေအတွက်ရင်းနှဲမြခံစားရကြောင်းဂျာမနီနိုင်ငံဟာအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးတော့ပြဿနာကိုဖြေရှင်းရမှာလိုအပ်တဲ့အကူအညီတွေအားလုံးကိုပေးအပ်သွားမှာဖြစ်ကြောင်းလည်းသမ္မတအိုဘားမားကကတိပြုပြောကြားခဲ့ပါတယ်။သမ္မတအင်ဂျူရောပြောခွင့်ရသူကနောက်ပိုင်းမှာတော့တိုက်ခိုက်မှုပေါ်ပြင်းထန်ရှုံချကြောင်းလည်းပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအကြာတောက်ကြနေပါပဲမြူနစ်မြို့ဒီရက်တပ်ဖွဲ့ကတော့တေဆုံးသူ၈ဦးထိရှိကြောင်း Twitter Internet လူမှုကွန်ရက်ကတဆင့်သတင်းထုတ်ပြန်ခဲ့ပါတယ်။၉ယောက်မြောက်လူတဦးတေဆုံးမှုရှိမရှိတေဆုံးသူဟာပြစ်ခတ်မှုနဲ့ပတ်သက်မှုရှိမရှိဆိုတာကိုလည်းအတည်ပြုနိုင်မှုစုံစမ်းနေတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်။မြို့နဲ့လိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်နေပြီးပြစ်ခတ်မှုကျွလွန်သူဟာတယောက်မကရှိနိုင်တယ်လို့ယူဆရပေမဲ့တိုက်ခိုက်သူဘသူပဲဝါဆိုတာအသေးစိတ်တော့မသိရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မြင့်မြင့်တက်တဲ့တချို့ကတော့တနက်ကင်လူ၃ယောက်ကိုတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံဟာထိခိုက်ပျက်စီးလွယ်တဲ့အခြေအနေရှိနေတဲ့အကြောင်း Republican သမ္မတလောင်းဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေဟာအပြစ်မှန်ကိုထင်ရှားမှုမရှိတဲ့အကြောင်းအမေရိကန်သမ္မတအိုဘားမားကပြောလိုက်ပါတယ်။အမေရိကန်နိုင်ငံဟာပြိုလဲဖို့တဲတဲပဲလူတော်တဲ့အခြေအနေရောက်နေပြီးအကြမ်းဖက်မှုတွေနဲ့ကမောက်ကမအခြေအနေတွေနေရာတိုင်းမှာဖြစ်နေပြီးဆိုတဲ့အယူဆဟာလူအများစုရဲ့အတွေ့အကြုံနဲ့ကိုက်ညီမှုမရှိပါဘူးလို့သမ္မတကတောက်ကြနေကမက္ကဆီကိုသမ္မတပင်ညာနေတိုနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောလိုက်ပါတယ်။ကျာသာဘရင်းနေက Republican Party ရဲ့သမ္မတလောင်းရွေးချယ်ပွဲမှာ Donald Trump ပြောကြားခဲ့တဲ့မိန့်ခွန်းကိုမကြည့်ခဲ့ပေမဲ့ Donald Trump ဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးအခြေအနေကိုအဆုံးမြင်ပြီးပြောကြားခဲ့တာတွေကိုတော့ဖတ်ရှုခဲ့ရတယ်လို့ Obama ကပြောပါတယ်။ဒီ၄ရက်ကြာကျင်းပတဲ့ညီလာခံမှာနောက်ဆုံးပြောကြားခဲ့တဲ့86မိနစ်ကြာမိန့်ခွန်းမှာ Donald Trump က Obama အစိုးရနဲ့ Democrat Party သမ္မတလောင်းဖြစ်လာမဲ့ Hillary Clinton တို့ဟာအမေရိကန်နိုင်ငံကိုအကြမ်းဖက်မှုတွေ၊ကမောက်ကမဖြစ်မှုတွေ၊ကြောက်ရွံ့မှုတွေနဲ့တရားဥပဒေမဲ့ဖြစ်မှုတွေဖြစ်လာအောင်တွန်းပို့နေတယ်လို့အကြိမ်ကြိမ်ဆွဆွဲပြောကြားသွားခဲ့ပါတယ်။
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမှအောင်မြင်တဲ့အာဏာသိမ်းကြိုးပမ်းမှုနဲ့ပတ်သက်လို့အမေရိကန်ကကြိုသိထားတာမျိုးလည်းမရှိဒါမှမဟုတ်ပတ်သက်မှုလည်းမရှိခဲ့ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဇူလိုင်လ15ရက်နေ့ကတူရကီအစိုးရကိုဖျောက်ချဖို့မအောင်မြင်တဲ့ကြိုးပမ်းမှုရဲ့နောက်ကွယ်မှာအမေရိကန်ခြေစိုက်မွတ်စလင်တရားဟောဆရာဖာတူလာဂူလန် ဒါမှမဟုတ်သူ့ရဲ့နောက်လိုက်တွေပါဝင်နေတယ်လို့တူရကီသမ္မတရီဆက်တေအာရိုဝမ်ကဆွဆွဲထားတာဖြစ်ပါတယ်ဒီတိုက်ခိုက်မှုစီစဉ်ရမှာအမေရိကန်ကပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့သတင်းတွေဟာလုံးဝမှားယွင်းတဲ့အကြောင်းသမ္မတအိုဘားမားကတောက်ကြနေမှာပြောဆိုခဲ့တာပါဒါကိုလည်းတူရကီသမ္မတအာရိုဝမ်နဲ့ဒီသတင်းပတ်အစောပိုင်းကဖုန်းပြောချိန်မှာပြောဆိုထားပြီးဖြစ်တယ်လို့လည်းအိုဘားမားကပြောခဲ့ပါတယ်အသေးစိတ်အချက်လက်တွေပို့ပြီးရှင်းရှင်းလင်းလင်းဖြစ်လာတဲ့အချိန်မှာအလွန်ကျွံတုံ့မြန်တာမျိုးမလုပ်ဖို့နိုင်ငံသားတွေရဲ့အခွင့်အရေးကိုကန့်သက်တာမျိုးနိုင်ငံရေးတိုက်ခိုက်တာမှမဟုတ်အစိုးရဝေဖန်တဲ့သတင်းတောက်တွေအပေါ်နှိမ်နင်းတာမျိုးလို့လောက်ရက်တွေကိုလည်းမလုပ်ဖို့သမ္မတအမေရိကန်အစိုးရကမျှော်လင့်တဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်
။ဆီးရီးယားနိုင်ငံမန်ဘီးချ်မြို့မှာ IS အဖွဲ့စစ်သွေးကြွတွေနဲ့တိုက်ခိုက်နေတဲ့ဆီးရီးယားနိုင်ငံသားတွေဟာအခုချိန်မှာမြို့တစ်ဝက်လောက်ထိကိုထိန်းချုပ်ထိုင်းနေပြီလို့ IS အဖွဲ့ချင်းမုံကြီးမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးကတောက်ကြနေကပြောလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့ပြောခွင့်ရပုံမူကြီးခရစ်ဂါဗာကတောက်ကြနေကဘက်ဂရက်မြို့ကနေသတင်းတောက်တွေကိုရုတ်တံကနေတဆင့်ပြောကြရမှာအမေရိကန်ကကြောတောင်းနောက်ခံပြုတ်ပေးထားတဲ့ဆီးရီးယားအရက်ညွန်မောင်းတက်ခိုက်ရေးသမားတွေဟာမြို့ရဲ့အနောက်ဖက်ချမ်းကိုထိန်းချုပ်ထားပြီးမြို့တစ်မြို့လုံးကိုဝိုင်းရံတက်ခိုက်ပြီးထိန်းချုပ်နိုင်မှုကြိုးပမ်းနေတယ်လို့ဆိုပါရယ်။အီရတ်မြို့တွေဖြစ်တဲ့ဖော်လူဂျာနဲ့ရာမာဒီမြို့တွေကိုသိမ်းပိုက်တဲ့တိုက်ပွဲတွေမှာ IS တက်ခိုက်ရေးသမားတွေဟာရှုံးနိမ့်တော့မဲ့အခြေအနေရောက်လာချိန်မှာထွက်ပြေးခဲ့ကြပြီးမဲ့အခုတိုက်ပွဲမှာတော့ဆုတ်ခွာပြီးပြန်လည်ခုခံနေကြတဲ့အတွက်မြို့လေနေရာကိုသိမ်းယူဖို့ခက်ခဲနေတယ်လို့ဂါဘာကပြောပါတယ်။ဂျာဇာရင်းနေကစီးရီးယားအာရက်အမဟာမိတ်အဖွဲ့ရဲ့တစိတ်တစ်ပိုင်းဖြစ်တဲ့မန်ဘီချ်မီလီတရီကောင်ဆယ်အဖွဲ့ဟာစစ်သွေးကြွတွေကိုမန်ဘီချ်မြို့ကနေ48နာရီအတွင်းအနောက်ဆက်မပြုတ်ဘဲထွက်သွားကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကမန်ဘီချ်မြို့နားမှာရောက်နေတဲ့မဟာမိတ်အဖွဲ့တွေကိုပစ်ကူတဲ့အနေနဲ့ပစ်ခတ်မှုပေါင်း900ကျော်လုပ်ခဲ့ပြီလို့ပြောပါတယ်။
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာအလို့ရှိဆုံးအစ္စလာမ်အစွန်းရောက်တအုပ်ကိုမကြသေးခင်တုန်းကအင်ဒိုနီးရှားအနာဘိုင်တွေကနေတပ်ပစ်လိုက်တဲ့အပေါ် IS စစ်သွေးကြွအဖွဲ့ခေါင်းဆောင်တွေကလက်တုံ့ပြန်မှုလှုံ့ဆော်ထားတယ်လို့ဂျမားအစ္စလာမီစစ်သွေးကြွအဖွဲ့ဝင်ဟောင်းတယောက်ကပြောဆိုလိုက်ပါတယ်။ဆန်တိုဆိုခေါ်အဘူဝါရာဟာရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ရင်တနင်္လာနေ့ကတိုက်ဆုံသွားတဲ့အကြောင်းအင်ဒိုနီးရှားအနာဘိုင်တွေကအင်္ဂါနေ့မှာပဲအတည်ပြုပြောဆိုထားတာဖြစ်ပါတယ်။ရဲနဲ့စစ်တပ်က၅နှစ်ကြာလိုက်လံရှာဖွေဖမ်းဆီးဖို့ကြိုးပမ်းနေတဲ့နိုင်ငံအရှေ့ပိုင်းဆူလာဝေစီကျွန်းပေါ်ကပိုဆိုဒေသမှာတခြားစစ်သွေးကြွတယောက်နဲ့အတူအသက်ခံခဲ့ရတဲ့ဆန်တိုဆိုရဲ့အလောင်းကိုအစစ်မှန်ဖြစ်ကြောင်းအာဏာပိုင်တွေကအတည်ပြုခဲ့ကြတာဖြစ်ပါတယ်။မင်နာနာအိုအခြေစိုက်ဖိလစ်ပိုင်ခွဲထွက်ရေးတပုံအဖွဲ့တစ်ခုဖြစ်တဲ့မိုရိုအစ္စလာမ်လွမြောက်ရေးတပ်ဦးအဖွဲ့ဝင်ဟောင်းတဦးကတော့အင်ဒိုနီးရှားနိုင်ငံတဝန်းကအလွယ်တကူတိုက်ခိုက်နိုင်တဲ့နေရာတွေကိုပိတ်မထားတိုက်ခိုက်ဖို့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေကအစွန်းရောက်အုပ်စုတွေစီစဉ်ကောင်းစီစဉ်နေနိုင်တယ်လို့ပြောဆိုခဲ့ပါတယ်။
ဂျာဒီဥရုပြောင်းလဲလာတဲ့ကိစ္စဟာ IS သွေးကြွတွေနဲ့အခြားဆွမ်းရောက်အဖွဲ့တွေကိုတိုက်ခိုက်နေရတာလို့ပဲအရေးကြီးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။တောက်ကြနေကအော်စတြီးရီးယားနိုင်ငံဗီယင်နာမြို့မှာပြုလုပ်တဲ့နိုင်ငံတကာညီလာခံမှာမိန့်ခွန်းပြောကြားခဲ့ရမှာဂျာဒီဥရုပြောင်းလဲမှုဟာ IS အဖွဲ့နဲ့အခြားဆွမ်းရောက်ဝါဒီတွေရဲ့ချင်းချောက်မှုပြဿနာတွေမပေါ်ရင်တောင်မှမနှိမ့်တဲ့အနေရရှိတယ်လို့ပြောကြားပြီးဖန်လောင်အိမ်ဓာတ်ငွေထုတ်လုပ်မှုကိုလျှော့ချဖို့အရေးပါပုံကိုကယ်ရီကပြောခဲ့ပါတယ်။ဖန်လောင်အိမ်ဓာတ်ငွေတွေလျှော့ချဖို့အားထုတ်မှုဟာကမ္ဘာကြီးတစ်ခုလုံးပေါ်ကတက်ရှိတွေကိုကယ်တင်ရာရောက်တယ်လို့သူကပြောပါတယ်။နိုင်ငံကျောင်းပေါင်း40ကျော်ကကာကွယ်ရေးနဲ့နိုင်ငံသားယူမူဝါဒဆိုင်ရာအကြီးအကဲတွေဟာအခုအပတ်မှာဝါရှင်တန် DC မြို့တော်မှာစုဝေးပြီး IS အစံဖတ်ဖွဲ့ရဲ့နောက်ဆုံးအမာခံနေရာတွေကိုချေမုံနိုင်မှုနောက်တစ်ဆင့်အနေနဲ့ဘာတွေဆက်လုပ်ကြမလဲဆိုတာကိုသုံးသပ်ပြီးသဘောတူညီချက်ရယူကြမှာဖြစ်ပါတယ်
အရင်နဲ့ကင်ဆာရောဂါခုနှစ်မျိုးဆက်ဆက်မှုတွေကိုသူတေသနာလေ့လာမှုအသစ်တရက်မှာတွေ့ရှိခဲ့ပါတယ်ခရွင်းကင်ဆာလေကြောင်းကင်ဆာဥမာကြီးကင်ဆာအသည်းကင်ဆာဆအိုးကင်ဆာစမြို့ပြွန်ကင်ဆာရင်သားကင်ဆာရောဂါတွေဟာအရေးကြောင့်ဖြစ်ရတာလို့နယူးဇီလန်နိုင်ငံအော်တာဂိုတက္ကသိုလ်ကသုတေသနပညာရှင်တွေက Edition ဆေးပညာကြားနယ်မှာရေးသားထားတာဖြစ်ပါတယ်အရေးတောက်သုံးမှုနဲ့ကင်ဆာရောဂါအကြာဆက်နွယ်မှုရှိတဲ့အထောက်အထားတွေရှိခဲ့ဘူးပဲအခုနောက်ဆုံးလေ့လာချက်တစ်ခုကတော့ကင်ဆာရောဂါဖြစ်စေတဲ့အကြောင်းရင်းအဖြစ်ပြောဆိုထားပါတယ်ဒီလေ့လာချက်အရ2012ခုနှစ်အတွင်းကင်ဆာကြောင့်သေဆုံးရသူအားလုံးရဲ့ 5.8% ရာခိုင်နှုန်းဟာအရေးကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ်
ဗီယက်နမ်နိုင်ငံတောင်ပိုင်းကဘန်နာယီဝန်ဆောင်မှုအချက်ချဟိုတီဟိုချီမင်းစီးတီးကမြို့ကအာဏာပိုင်တွေဟာဗီယက်နမ်ယဉ်ကျေးမှုနဲ့တမိုင်းကြောင်းကိုမလေးမစားပြုမှုတွေတရုတ်ကဘာလက်ခီးသွားတွေကိုကြီးမားတဲ့ဒဏ်ငွေပြစ်ဒဏ်ချမှတ်ဖို့အတွက်ဆွေးနွေးနေပါတယ်။မြောက်ပိုင်းအိန္ဒိယနိုင်ငံကရောက်လာတဲ့ဧည့်သည်တွေအတွက်ဆောင်းရန်ရှောင်းရန်အချက်လက်တွေကိုဗီယက်နမ်အစိုးရကမန်ဒရင်းဘာသာနဲ့ထုတ်ပြန်ပေးနေတာဖြစ်ပါတယ်။တရုတ်ခီးသွားတွေကြားရီပန်းစားတဲ့တောင်တရုတ်ပင်လယ်ကမ်းရိုးတန်းကအပန်းဖြေစခန်းမြို့ဒါနန်းမြို့မှာတရုတ်ခီးသွားချုပ်ဟာမပြောသီးရောင်းနေသူတဦးကိုအနှောက်အယှက်ပေးပုံအွန်လိုင်းဗီဒီယိုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ
်။စနေနေ့နေ့ခင်းသတင်းအစီအစဉ်ကိုမနန္ဒာချန်နဲ့ကိုရဲကောင်တို့ကပြောပြခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတွေကိုတင်ဆက်ပါပါ။ပထမရပ်ပေါင်းတရာအတွင်းမြန်မာအစိုးရတဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကိုအိမ်ဖြူတော်အလေလာဖို့သမ္မတအိုဘားမားရဲ့ဖိတ်ကြားမှုဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုရောသမ္မတရောတံပိုးထားကြောင်းပြသလိုက်တာဖြစ်တယ်လို့အိမ်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။အမေရိကန်နိုင်ငံဆိုင်ရာမဟာဗျူဟာဆက်ဆံရေးနဲ့အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းလာအိုစ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ရမှာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲမှာရှေ့လာမယ့်လတွေအတွင်းအမေရိကန်သမ္မတအိမ်ဖြူတော်ကိုအလဲလာဖို့သမ္မတအိုဘားမားရဲ့ဖိတ်ကြားလွှာကိုပေးအပ်ခဲ့ပါတယ်။ဒီဖိတ်ကြားလွှာကိုလည်းဒေါက်ဆန်းစုကြည်ကလက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အိမ်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ်ရှင်
။ An official working visit by Burma's leadership will provide a forum to advance our bilateral cooperation.
အခုလိုမြန်မာခေါင်းဆောင်တွေတရားဝင်ချစ်ကြည်ရေးခီးစဉ်ဖြင့်လာရောက်လက်ပတ်တာဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးကိုကြိုတင်အထောက်အကူပေးပါတယ်။မြန်မာခေါင်းဆောင်တွေရဲ့သမ္မတအိမ်ဖြူတော်အလဲပတ်လာရောက်မယ့်ခီးစဉ်ကိုလည်းကျိုးဆိုဖို့သမ္မတဥဘာမကမျှော်လင့်နေပါတယ်
။ဒါအပြင်သမ္မတဥဘာမအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအလွန်အလေးထားကြောင်းသူကအခုလိုဆက်ပြောပါတယ်
။ He's had the opportunity to meet with Aung San Suu Kyi on a couple of occasions and the invitation he
သမ္မတဥဘာမဟာဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအခွင့်အလမ်းနှစ်ကြိမ်လောက်ရခဲ့ပါတယ်။အခုလည်းဘန်ရော့စ်ကတဆင့်ဖိတ်ကြားတာဟာတိုးတက်လာနေတဲ့မြန်မာနိုင်ငံရဲ့နှစ်နိုင်ငံဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့ရောသမ္မတကိုယ်တိုင်ကပါဘလောက်ထိတန်ဖိုးထားတယ်လဲဆိုတာကိုရှာရှာပါပါပြသလိုက်တာဖြစ်ပါတယ်
။အခုလိုဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းမှာမြန်မာအပေါ်စီးပွားရေးပိတ်ဆို့မှုအားလုံးကိုရုတ်သိမ်းပေးဖို့ရှိမရှိမေးမြန်းရမှာတော့
The new government is taking significant steps to enhance Burma's economic development.
မြန်မာအစိုးရတင်နေတဲ့စီးပွားရေးငြိမ်းချမ်းရေးနဲ့လုံခြုံရေးတွေမှာပုံအားကောင်းလာအောင်ထင်ထင်ရှားရှားဆောင်ရွက်နိုင်တဲ့အပြင်ဒီမိုကရေစီပြည်ပြောင်းလဲရေးမှာလည်းအရှိန်မြင့်ဆောင်ရွက်နေသလိုအုပ်ချုပ်ရေးကဏ္ဍနဲ့လူ့အခွင့်အရေးလေးစားကာကွယ်ရေးတို့မှာတိုးတက်မှုရှိအောင်လုပ်ကိုင်နေတဲ့အပြင်လူမှုအခြေပြုအဖွဲ့အစည်းတွေကိုလည်းပံ့ပိုးကူညီနေရပါခေါင်းဆောင်တစ်တွေတက်လာပြီးတဲ့နောက်ပထမရက်ပေါင်းတရာအတွင်းမြန်မာအစိုးရတင်ရဲ့ဆွမ်းဆောင်မှုတွေဟာကြီးမားတဲ့အောင်မြင်မှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရကယူဆပါတယ်အစိုးရတည်းရဲ့ကြိုးပမ်းမှုကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံပေါ်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုကူညီအားပေးတဲ့အနေနဲ့မေလ18ရက်နေ့မှာမြန်မာအပေါ်စီးပွားရေးပိတ်ဆို့မှုတွေကိုချော့ချပြီးပြင်ဆင်မွမ်းမံချက်တွေကိုအမေရိကန်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေကလည်းမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကဒီမိုကရေစီအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့တွေအားကောင်းလာအောင် USAID ကနေတဆင့်အမေရိကန်ဒေါ်လာ78တန်းထောက်ပံ့ခဲ့ပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အချိန်ကြားကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးဘူးလို့အိမ်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။အခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်မှာပါရှင်။မိုင်းကြရန်ထိတ်တီးညီလာခံမတိုင်ခင်တိုင်းသားနေမြေအတွင်းမြမတက်မတော်နဲ့ရင်းဆိုင်တိုက်ပွဲတွေဖြစ်နေရတာဟာငင်းငယ်ရေးဆွေးနွေးပွဲတွေအပေါ်အဟန့်အတားဖြစ်စေတယ်လို့တိုင်းသားကောင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ဒီလကုန်ပိုင်းကချင်ပြည်နယ်မှာကျင်းပဖို့ရှိတဲ့မိုင်းကြရန်ညီလာခံမတိုင်ခင်ရှမ်းပြည်နယ်ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့တိုက်ပွဲတွေဖြစ်ပွားနေတာပါ။ကိုညံဝင်းအောင်ကဆက်ပြီးတော့အသေးစိတ်ပြောပြမှာပါရှင်။
ဒီအပိုင်းအတွင်းမြန်မာတပ်မတော်က KIA ကချင်လက်နက်ကင်တပ်ဖွဲ့နဲ့ဝိုင်းမော်မန်စီမြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့တာပါ။ ဇူလိုင်21ရက်နေ့ကရှမ်းပြည်နယ်နန်းဆန်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာမိုင်းကြရန်တိုင်းရင်းသားညီလာခံမတိုင်ခင်အခြေအနေမတည်မငြိမ်ဖြစ်အောင်တပ်မတော်ကတိုက်ပွဲတွေကိုဖန်တီးနေသလိုဖြစ်တယ်လို့ TNL တပ်ဖွဲ့ပြောခွင့်ရသူတားအိုက်ကျော်ကမြင်ပါတယ
်နမ်ဆန်မြို့နယ်နမ်ခေးရွာနဲ့ထူချောင်းကြီးရွာကြားမှာတိုက်ပွဲဖြစ်တယ်ဒီကျွန်တော်ရှိတဲ့နေရာမှာအစိုးရတပ်တွေကပိုက်စိတ်တိုက်မှာလိုက်လာမှာတိုက်ခိုက်နေတာပေါ့နော်အာရွာပပလက်တွေမှာတောက်လျှောက်လက်နေကြီးတွေလက်နေငယ်တွေအကုန်လုံးရှောက်ပြစ်တယ်ရှောက်ပြစ်မှာအာရွာမှာရှိတဲ့ဆန်ညောင်းကြီးကြောင့်လည်းအကြောင်းသားတွေကအကြောင်းပေးမှာအကုန်လုံးအိမ်ပြန်ထွက်ပြေးရတဲ့အခြေအနေတွေရှိတယ်ဒီမှာတမလာတိုင်းသားတွေကဝစီဝေးရှိမဲ့အချိန်ငွေရေးဆွေးနွေးမဲ့အချိန်မှာသူတို့ကတိုက်ပွဲကိုဖြစ်ဖြစ်အောင်ဖန်တီးတယ်လို့အမျိုးတော့တွေ့ရတယ
်။အစိုးရနဲ့အပြည့်ရ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS SSC ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့ TNLA တပ်တွေကြားဇူလိုင်21တရက်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရင်ဦးသိန်းစင်အစိုးရလက်ထက်မှာတော့လည်းတပတ်မှာအပြည့်ရညဉ့်ညံရေးဆွေးနွေးပွဲတွေအစဉ်ပြေအားကောင်းလာချိန်မျိုးမှာတပ်မတော်ကတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်လာတာကြောင့်ဆွေးနွေးပွဲတွေအစဉ်မပြေဖြစ်သွားခဲ့တာမျိုးရှိကြောင်း UNFCA ခေါ်ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီတွဲဖက်အတွင်မှဦးထွန်းစော်ကထောက်ပြပါတယ
်။ဒီကရေဦးသိန်းစင်ဆိုရလက်ထက်ဆိုရင်ဒီဆွေးနွေးမှုတွေမှာတိုးတက်မှုရှိတယ်ဆိုလို့ရှိရင်မြေပြင်ကတိုက်ပွဲတွေဖြစ်လက်ဖြစ်တာရှိပါတယ်။ဒီ2014ကာလတုန်းကပေါ့လေအဲဒီမှာကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေတိုးတက်မှုရှိတယ်ပေါ့ဒါပေမဲ့တပြိုင်တည်းမှာပဲကျွန်တော်တို့မြန်မာတပ်မတော်ကဖိုင်ဇာကိုဒီနန်းကြောင်းကိုတိုက်ခိုက်ခဲ့တာတွေလည်းဖြစ်ပေါ်ခဲ့တယ်ပေါ့လေအဲ့ဒီရဲ့ပြုမှုကြောင့်ကျွန်တော်တို့အခိုင်အတန့်ပေါ့နော်ဆွေးဆွေးနွေးမှုတွေမှာတွားပြီးတော့မှကြိုးတက်ရောက်မှုရှိခဲ့တယ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းမြန်မာတပ်မတော်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတိုင်းသားလက်နက်ကင်တွေမိုင်းကြရန်ညီလာခံကျင်းပမှာကိုစိုးရင်ကြောင်းတက်မတော်သဘောထားကိုထုတ်ပြောခဲ့ပါတယ်။တိုင်းသားတွေကမိုင်းကြရန်ညီလာခံမျိုးမှာတွေ့ဆုံဆွေးနွေးခြင်းအဖြစ်အပြည့်ရရေးနဲ့ညီညာရေးကိစ္စတွေကိုအစိုးရနဲ့ညှိနှိုင်းရမှာပိုအဆင်ပြေချုံးမွေနိုင်တယ်လို့ TNLA တာအိတ်ကျော်ကသုံးသပ်ပါတယ
်။ဟိုကတိုင်းသားတွေအတူရဲ့ဟိုအဖွဲ့အစည်းရက်တိချက်မတူရင်တော့မှကိုပိုင်ပြတ်တန့်ခွင့်တန်တူညီမျှခွင့်ရဖို့လမ်းစဉ်ကအကုန်လုံးတူညီကြတယ်။အာဒီတိုင်းသားတွေအားလုံးစုစည်းမှတခုကိုသူကအရင်ကျူညီနိုင်တော့လို့ရှိရင်ဒီအစိုးရနဲ့ညီနိုင်မှုကပူပြီးလွယ်ကူတယ်။ဒီတပ်ပကတော့တိုင်းသားတွေကဒီပြိုင်နဲ့ဟိုလက်မထိုးတော့လို့ရှိရင်သူတို့ကဘာမှကိုလှုပ်ဆောင်စရာမရှိဘူးတပ်ပကခံကနာကနည်းနည်းမေးမိတော့မှကြောက်တယ်။ဒီညီချင်းကြီးမဖြစ်အောင်သူကတပ်ပကတော့အမျိုးမျိုးဖန်တီးနေရတော့မြင်တယ်
။တကယ်တော့မိုင်းကြမ်းရန်ညီလာခံဟာ21ပင်လုံးညီလာခံအကျိုးလူအချက်အရာကျင်းပရခြင်းသာဖြစ်ပြီးတက်မတော်ဘက်ကစိုးရိမ်မှုလွန်ကဲနေတယ်လို့သူမြင်ကြောင်း UNFCA ဦးထွန်းစော်ကပြောပါတယ်
။ဒီမြန်မာတက်မတော်ဘက်ကတော့မိုင်းကြရင်စီးဝေးပေါ်မှာသူတို့စိတ်ပူတယ်ဆိုတော့စိုးရိမ်ကြပြတာပေါ့။ကျွန်တော်မြင်တာကတော့ဒါစိုးရိမ်မှုလွန်ကဲတယ်လို့ပဲမြင်ပါတယ်။ကျွန်တော်တို့လုံးမဲ့ယူရတဲ့ဥတီကျဲလဲရှင်းရှင်းလင်းလင်းဖော်ပြပြီးသားဖြစ်ပါတယ်
။မိုင်းကြရန်ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလက်နက်ကိုင်21ဖွဲ့ကိုဖိတ်ကြားထားပါမယ်။ဝမိုင်းလာကိုကန်နဲ့တောင်းပလောင်တက်ဖွဲ့တွေအနေနဲ့တက်မယ်မတက်ဘူးဆိုတာအခုချိန်ထိအကြောင်းပြန်ကြတာမျိုးမရှိသေးပါဘူးခင်ဗျာ
နိုင်ငံတွင်းမှာစားတောက်ကုန်ဇင်းတို့တွေတက်နေတယ်ဆိုတာကိုလူလူကြားညှိညူပြောဆိုတာတွေနေ့စဉ်နဲ့များကြားနေရပါတယ်ကုန်ဇင်းတို့တွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလာစားတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါကုန်စင်းလုံးတည်ငြိမ်အောင်အဲ့ဒီကနေတဆင့်ကြသွားအောင်လုံနိုင်တဲ့နီလန်းများမရှိတော့ပါဘူးလားကုန်စင်းလုံးကြသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလားကုန်စင်းလုံးကြဆင်းရေးဘယ်လိုနီလန်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲအခုလာမယ့်စနေညဒိုင်းလီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အခုဆက်လက်ပြီးတော့ဒေတာတွင်ကြီးမားလာနေတဲ့နေမြေပိုင်ဆိုင်မှုပဋိပက္ခအခြေအနေအကြောင်းပြောပြမှာပါ။မြန်မာအပါအဝင်အရှိတောင်အာရှဒေတာတွင်မှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဥပဒေပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲပြီးတော့ဂဏအလိုက်ချမှတ်တာမရှိသေးသေး ရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံတွေအကြားနေမြေပိုင်ဆိုင်မှုပဋိပက္ခဟာကြီးကြီးမားမားရင်ဆိုင်ကြရမှာဖြစ်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကပြောလိုက်ပါတယ် VOA သတင်းတောက် Raw Combin သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင
်ပြည်တွင်းနဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကနေအာရှတလွားတိတိတသာအများအစွန်းတွေရရှိပြီးကြီးထွားလာနေတဲ့စီးပွားရေးလုပ်ငန်းတွေရဲ့နောက်ကွယ်ကဖြစ်ရတွေကိုစန့်ကျင်ကြောင်းအဖွဲ့ဝင်ပေါင်း180ရှိတဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကသတိပေးလိုက်ပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဟာအာဆီယံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ AEC နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကနေတဆင့်စီးပွားရေးကြီးထွားမှုဟာ2014ခုနှစ်အတွင်းမှာဒေါ်လာ136.3 ဘီလီယံအထိရှိခဲ့ပါတယ်။ဒါပေမဲ့လည်းစိုက်ခင်းတွေနဲ့ဆက်ယုံတွေတိစောက်ဖို့အတွက်ရင်းနှီးမြှုပ်နှံသူတွေကိုဖွင့်ထားပေးတဲ့အမြေအရာတွေဟာဒေသခံလူမှုအတိုင်းဝိုင်းတွေအထူးသဖြင့်မြေယာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးဥပဒေစိုးမိုးမှုအားနည်းနေတဲ့နေရာတွေမှာပဋိပက္ခတွေဖြစ်စေပါတယ်ဒေသတွင်းစီးပွားရေးတိုးတက်အောင်လှုပ်လာနေတာနဲ့အမျှဒီအငင်းပွားစရာမြေယာပိုင်ဆိုင်မှုတွေကြောင့်အတင်းအဓမ္မနေထုတ်ခံရမှုတွေနဲ့အကျန်းဖက်မှုတွေကိုပိုမိုအရှိန်မြင့်လာစေပါတယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ရဲ့အတွင်းရေးမှူးချုပ်ဒေဘီစတော်သာရဲ့ကြိုတင်ခန့်မှန်းချက်အရပြုပြင်ပြောင်းလဲမှုတွေကိုအကောင့်တက်ဖို့လှုပ်ဆောင်တာတွေမရှိသေးတော့အစိုးရရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံလူမှုအတိုင်းအဝိုင်းတွေကြားမှာပဋိပက္ခတွေကပုံမတိုးမြင့်လာမယ်လို့ဆိုပါတယ
် What we're going to see in situations in Asia whereas wars as official arms
စစ်ပွဲတွေနဲ့လက်နက်ကင်ပဋိပက္ခတွေအရှိန်ရော့နေတဲ့အာရှဒေသတွေမှာကျမတို့ထပ်တွေ့ရမယ့်ပဋိပက္ခနောက်တစ်မျိုးကတော့မြေယာသိမ်းယူမှုနဲ့ပတ်သက်တဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတော့ရွှေ့ပြောင်းနေထိုင်ကြသူတွေရဲ့ပြဿနာတွေပဲဖြစ်ပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာဆိုရင်2000ပြည့်နှစ်ကနေစပြီးတော့လေယာဉ်မြင့်သိမ်းပိုက်မှုကြောင့်ထိခိုက်နေနိုင်ရသူ8သိန်းကျော်ရှိတယ်လို့ FIDH အဖွဲ့ကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာစနစ်တကျအကျယ်တဝင့်ဖြစ်နေတဲ့မြေယာသိမ်းပိုက်မှုပြဿနာနဲ့ပတ်သက်ပြီးတော့2015ခုနှစ်မှာ FIDH အဖွဲ့ကနိုင်ငံတကာပြည်မှုဆိုင်ရာခုံရုံး ICC မှာတင်ပြခဲ့ပြီးပါတယ်။ကမ္ဘောဒီးယားနိုင်ငံကကြားတင်ပို့မှုတွေဟာဥရောပသမ္မတ EU ရဲ့ဦးစားပေးကုန်သွယ်ရေးအစီအစဉ်အောက်မှာပို့ဆောင်တာဖြစ်ပြီးတော့2013ခုနှစ်အတွင်းမှာတန်ချိန်ပေါင်း 6,500 တင်ပို့နိုင်ခဲ့ပါတယ်။ထိုင်းတကြားထုတ်လုပ်တဲ့ Metropole ကုမ္ပဏီကိုလူမှုအတိုင်းအဝိုင်းကိုပြိုကွဲစေခဲ့တယ်လို့ထိုင်းနိုင်ငံလူအခွင့်အရေးကော်မရှင်အဖွဲ့ကစွပ်စွဲခဲ့တဲ့အတွက်အဲ့ဒီထိုင်းတကြားထုတ်လုပ်တဲ့ကုမ္ပဏီဟာ2015ခုနှစ်မှာမြေယာဆိုင်ရာအထူးခံစားခွင့်ကနေနှုတ်ထွက်ခဲ့ပါတယ်။ရွာသားတွေရဲ့ဒုက္ခကိုအသားပေးဖော်ပြရာကနေဒီလှုပ်ရှားမှုအောင်မြင်ခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားတန်းတူညီမျှရေးလူအခွင့်အရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Ian Vardy ကပြောပါတယ်
။ This is probably not the first time but you know it's very rare that you know the foreign investor after
ဟာပထမဦးဆုံးအကြိမ်ဟုတ်ပေမဲ့နိုင်ငံတကာဖောက်သည်တွေနဲ့မြေသိမ်းခံတောင်သူတွေရဲ့ဖိအားပေးမှုကြောင့်အခုတော့တိုင်းပြည်တွေကနေထွက်ခွာသွားရတာဟာကမ္ဘောဒီးယားနိုင်ငံမှာနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံနေတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတယောက်အဖို့တော့ကြုံတောင့်ကြုံခဲ့ဖြစ်ပါပဲ
အရှိတောင်အာရှတဝန်းကြီးမားတဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းလုပ်ငန်းတွေကြောင့်အာဆီယံဒေသတွင်းမှာရှိတဲ့လူတွေထိခိုက်နစ်နာရတဲ့အခြေအတွေ့ဟာလည်းများလာနေတယ်လို့စီဗနာစီမံကိန်းလှုပ်ရှားမှုညွှန်ကြားရေးမှူးပရီမရူဒီဒေရောင်းကပြောပါတယ
် You know the expansion you know the rapid expansion of theLarge scale investment crossing border
အာဆီယံနိုင်ငံတွေအတူတူပူးပေါင်းဆောင်ရွက်မှုတွေကလည်းရင်းနှီးမြှုပ်နှံမှုတွေဖြစ်မြအောင်မြင်စေမယ်ဆိုပြီးလူတော်များများကဒီအာဆီယံနိုင်ငံတွေကိုထောက်ခံမှုပေးကြပါတယ်။ဒါကြောင့်မို့ဒီ netset တစ်လျှောက်ကကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေဟာဆိုရင်လည်းအလင်းအမြန်ကိုတိုးလာနေတာပါ
။မြန်မာနိုင်ငံမှာတော့တင်းစီခံရတဲ့လယ်မြေပြဿနာကို6လအတွင်းမှာပြေလည်သွားအောင်လှုပ်ဆောင်သွားမယ်လို့အစိုးရဖွဲ့စည်းထားတဲ့လေယာဉ်မြင်နဲ့တခြားမြင်များတင်းစီးခြင်းခံရမှုများပြန်လည်စစ်ဆေးရေးဗဟုကော်မတီအဖွဲ့ကဇွန်လလအစောပိုင်းမှာပြောဆိုခဲ့ပါတယ်2011ခုနှစ်မှာအာဏာရလာခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ကစပြီးမြန်မာနိုင်ငံမှာစစ်တပ်အရာရှိဟောင်းတွေပါဝင်တဲ့လေယာဉ်မြင်သိမ်းပိုက်မှုပြဿနာတွေအပေါ်အာရုံစိုက်ခံလိုက်ရတာဖြစ်ပါတယ်ဒီကိစ္စတွေကိုစုံစမ်းစစ်ဆေးဖို့အတွက်လေယာဉ်မြင်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကလည်း2012ခုနှစ်မှာဖွဲ့စည်းခဲ့ပါတယ်မြန်မာနိုင်ငံတဝန်းလယ်မြေဧကပေါင်း2,000လောက်ဟာတိမ့်ပိုက်ခံရတဲ့လယ်မြေအဖြစ်သတ်မှတ်ထားတယ်လို့အစိုးရရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရသိပ်ဖွဲ့ကလည်းဒီလယ်ယာမြေငင်းပွားမှုပြဿနာပြေလည်ရေးကိုအဓိကဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းတရအဖြစ်သတ်မှတ်ထားပါတယ်။ ဒီလယမြေပဋိပက္ခပြေလည်စေဖို့အထူးသဖြင့်စစ်တပ်နဲ့စစ်တပ်အရာရှိဟောင်းတွေနဲ့နှီးစပ်တဲ့အခွင့်အရေးကန်စီးပွားရေးသမားတွေပါဝင်ပတ်သက်တဲ့လုပ်ငန်းတွေကိုကင်တွယ်ရမှာအစိုးရတဲ့အတွက်တော့အကဲဆန်းမှုတစ်ခုဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်ရှင်
။ရှားဖောင်ပြပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်ပြီးတော့တောင်အာဖရိကနိုင်ငံဒါဘန်မြို့မှာဇူလိုင်လ22ရက်နေ့အထိ5ရက်ကြာကျင်းပခဲ့တဲ့နိုင်ငံတကာ AIDS ညီလာခံကြီးအကြောင်းကို VOA သတင်းတောက်ဂျိုးဒီကပူသတင်းပေးပို့ထားတာကိုကိုရဲကောင်ကပြောပြမှာပါရှင်
။ LGBT Fan ရမုံငွေဖွဲ့ဟာ International HIV AIDS Alliance နဲ့လိင်လူဆက်ဆံသူအမျိုးသားတွေနဲ့ HIV ရောဂါတိုက်ဖျက်ရေးလှုပ်ဆောင်တဲ့ Global Forum အဖွဲ့တွေကိုပထမဆုံးခွင့်ပြုငွေတွေချထားပေးလိုက်တာပါ။ဒီရန်မုံငွေတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေကစေကန်းတွေမှာစေဝါမရှိတာနဲ့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတာလို့အရေးပေါ်ကိစ္စတွေကိုတုံ့ပြန်ဆောင်ရွက်ဖို့အတွက်အသုံးပြုသွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရေးနဲ့ဥပဒေဆိုင်ရာစည်းရုံးမှုတွေလှုပ်ဆောင်တဲ့ရေရှည်စီမံချက်တွေအတွက်လည်းအသုံးပြုသွားမှာဖြစ်ပါတယ်။အခုနှစ်ညီလာခံရဲ့ဥက္ကဋ္ဌခရစ်ဘိုင်ယာကတော့ဒီ AIDS ရောဂါဟာ LGBT အသိုက်အဝန်းပေါ်ပြင်းပြင်းထန်ထန်ထိခိုက်မှုရှိစေတယ်လို့ဆိုပါတယ်။
Fewer communities are in greater need than the LGBT community.
ဒီကိစ္စနဲ့ပတ်သက်ရင် LGBT လို့ခေါ်တဲ့လိင်လူချင်းစုံမဲ့သူတွေလောက်အကူအညီလိုနေတဲ့အတိုင်းအဝန်းမျိုးမရှိနိုင်ပါဘူး။လိင်ပြောင်းလဲထားသူတွေအားဆိုရင်ကြမ်းအရွယ်ရောက်ပြီးသူတွေထက် HIV ရောဂါရဖို့အဆ40ဖြစ်နိုင်ချေပိုများပါတယ်။အလားတူပဲလိင်လူချင်းဆက်ဆံတဲ့အမျိုးသားတွေဟာအခြားသူတွေထက် HIV ရောဂါပိုကူးစက်ခံရဖို့ဖြစ်နိုင်ချေ24ဆပိုများပါတယ်။
ဒါအပြင်ခွဲခြားဆက်ဆံတဲ့ဥပဒေတွေအကြောင်းပြနှိမ်ချမှုတွေပုံသေးကားချရှုမြင်မှုတွေရှိနေတာကြောင့်လဲယောဂါကာကွယ်ရေးနဲ့ကုသရေးခံယူနိုင်မှုအတားဆီးတွေဖြစ်နေတယ်လို့သူကဆိုပါတယ်။ PIFA လို့ခေါ်တဲ့အမေရိကန်သမ္မတရဲ့ AIDS ယောဂါတားဆီးရေးအရေးပေါ်အစီအစဉ်ရဲ့အကြီးအကဲဖြစ်ပြီးအမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာ AIDS ယောဂါဆိုင်ရာစီးဆက်ညှိနှိုင်းရေးမှူးလည်းဖြစ်တဲ့ Debra Bress ကအမေရိကန်နိုင်ငံမှာလိင်လူချင်းစုံမဲ့သူတွေဟာ HIV AIDS နဲ့ပတ်သက်လို့ပထမဆုံးစီးရုံးလှုပ်ရှားမှုတွေစတင်ခဲ့ပြီးတိုက်ပွဲဝင်ခဲ့သူတွေဖြစ်တယ်လို့ပြောပါရတယ်။1981ခုနှစ်မှာဒီရောဂါကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းတိုးတက်မှုတွေရှိခဲ့ပေမဲ့ဒီနေ့အချိန်မှာအန္တရာယ်ရှိနေတော့မယ်လို့သူမကပြောပါရတယ်။
If you're diagnosed today, you can have a normal lifespan.
ဒီနေ့အချိန်မှာယောဂါပိုးရှိနေတယ်ဆိုတာစောစောစစ်စစ်သိရရင်တော့တာမန်လူသက်တမ်းအတိုင်းနေသွားနိုင်ပါတယ်။ဒါပေမဲ့ယောဂါပိုးရှိနေတဲ့သူဟာ Los Angeles မြို့ကလူမဲလူငယ်တယောက်ပဲဖြစ်ဖြစ် Africa တိုက် Cameroon နိုင်ငံကလိင်တူချိတ်သူတယောက်ပဲဖြစ်ဖြစ်စောစောစစ်စစ်သိရဖို့စစ်စစ်ဖြစ်မှာမဟုတ်ပါဘူး။ဒါကြောင့်ယောဂါကူးစက်ခံရကြောင်သိတဲ့အချိန်မှာယောဂါပိုးကတော်တော်လေးပြတ်နှက်နေပြီးတော့အချိန်မတိုင်ခင်အသက်သေဆုံးတဲ့အထိဖြစ်နိုင်ပါတယ်အသက်မသေဘူးဆိုရင်လည်း ART ဆေးပုံမှန်တောင်းနေမယ်ဆိုရင်တော့မှကိုခံစွမ်းအားစွမ်းရည်ပျက်စီးသွားတဲ့အတွက်အလွန်ခက်ခဲတဲ့ဘဝမျိုးနဲ့ဆက်လက်နေထိုင်ကြရမှာဖြစ်ပါတယ
်နာမည်ကျော်အဆိုတော်နဲ့လိင်လူချစ်သူတဦးလည်းဖြစ်တဲ့စာအယ်ဒန်ဂျွန်ကလည်း2016ခုနှစ် AIDS ညီလာခံကိုတက်ရောက်ခဲ့ပြီးဒီညီလာခံမှာတက်ရောက်စကားမပြောခင်မှာသူ့ရဲ့ခင်မွန်းဒေးဗစ်ဖာနစ်တောင်အာဖရိကကျန်းမာရေးဝန်ကြီးတို့နဲ့အတူဒါဗန်မြို့ကလိင်လူချင်းစုံမဲ့သူတွေကိုကျန်းမာရေးဝန်ဆောင်မှုပေးတဲ့စေကန်းတစ်ခုကိုတွားရောက်လေ့လာခဲ့ကြပါတယ်။သူကဒီမြို့မှာလွန်ခဲ့တဲ့16နှစ်က AIDS ညီလာခံကိုနောက်ဆုံးချိန်ကျင်းပခဲ့စဉ်ကနေမတူပဲအများကြီးပြောင်းလဲလာတယ်လို့ပြောပါတယ်။ဒါ့အပြင်အာဖရိကမှာလိင်လူချင်းချစ်သူတွေရဲ့အခွင့်အရေးတိုးတက်လာဖို့လွယ်ကူမှာမဟုတ်တာကိုနားလည်တဲ့အကြောင်းလည်းသူကပြောပါတယ
်။ I know that certain governments in Africa will not respond
Africa ကတချို့အစိုးရတွေအနေနဲ့ကျွန်တော်တို့လူတယောက်ကနေဘာလို့တင်းနေလို့လာပြောတာကိုလက်ခံမှမဟုတ်မှန်းကျွန်တော်သိပါတယ်သူတို့အတွက်တော့ကျွန်တော်ကအရေးစိုက်စရာလူမဟုတ်ပါဘူးကျွန်တော်လုပ်ပေးနိုင်တာကတော့လိင်တူချင်းစုံမဲ့သူတွေအတွက်ဖွင့်ထားတဲ့စေကန်းတွေပိတ်ပစ်မယ်ဆိုရင်သူတို့ကိုစေဝါအကူအညီပေးနိုင်မယ်အဖမ်းဆီးခံရရင်တရားဥပဒေဆိုင်ရာအကူအညီတွေပေးနိုင်မယ်မြေပြင်မှာဖြစ်ပျက်နေရတဲ့အတွက်အကူအညီတွေပေးနိုင်ပါလိမ့်မယ်။ဒါပေမဲ့ဒီနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေအရအပြောင်းလဲဖြစ်လာဖို့က20-50လောက်အထိလဲကြာချင်းကြာနိုင်ပါတယ်။တစ်ချိန်ချိန်မှာအပြောင်းလဲဖြစ်လာမယ်လို့တော့ကျွန်တော်သေချာပေါက်ပြောနိုင်ပါတယ်
။ဘသူ့ကိုမှသူ့ရဲ့အသားအရောင်လိင်စိတ်တိမ်ညွတ်မှုနဲ့ဘာသာရေးယုံကြည်မှုတွေကြောင့်နောက်ချန်ထားခဲ့တာမျိုးမလုပ်သင့်ဘူးလို့စာအယ်ဒန်ဂျွန်ကညီလာခံမှာပြောသွားပါတယ်။လူတိုင်းကိုတူညီစွာဖန်ဆင်းထားတာလို့လည်းသူကပြောပါတယ်
။ကိုရဲကောင်ပြောပြသွားတာပါ။VOA မြန်မာပိုင်းကအခုထုတ်လွှင့်နေတဲ့ရေဒီယိုအချိန်နဲ့တပြေးညီအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်နက်နက်6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနာရီဘက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာကတော့
သခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရဟန်းပြီးစူးစမ်းကြတာပဲလေနော်။သူတို့အသက်တွေဘာတွေလဲမမှုဘူး။တရားမှလည်းမကြောက်ဘူ
းဒါကတော့69နှစ်မြောက်အာဇာနည်နေ့အထိမ့်မဲ့ဖြစ်အထူးစီစဉ်အနေနဲ့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍမှာအပြည့်စုံကိုနားဆင်နိုင်ကြပါရရှင်အဲ့ဒီနောက်မှာတော့သိပ္ပံတဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပါပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်မနန္ဒာချန်နဲ့ကိုအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်အခုအရင်ဆုံးပြောပြခြင်းတဲ့သတင်းကတော့ပိုပြီးလွတ်လပ်လာတဲ့မြန်မာနိုင်ငံမှာနိုင်ငံပိုင်မီဒီယာတွေဟာတင်ကွဲဖြစ်လာနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Wall Street Journal ကရေးသားထားတာဖြစ်ပါတယ်။ဒီနှစ်ဆက်မှာပဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာချိန်မှာကမ္ဘာမှာအဆိုးအဝါဆုံးဝါဒဖြန့်ချီရေးရန်တရားတွေတဲ့တစ်ခုအပါဝင်ဖြစ်တဲ့မြန်မာအစိုးရပိုင်မီဒီယာတွေတခန့်ရက်တော့မယ်လို့အများကယူဆခဲ့တဲ့အကြောင်းဆောင်းပါရှင်ရှိပါနီမာတန်နီကစာချီရေးသားထားပါတယ်။မြန်မာအစိုးရမီဒီယာတွေဟာတစ်ချိန်လုံးကတော့ဒေါအောင်ဆန်းစုကြည်ဟာအနောက်အုပ်စုကျိုးဆွဲရာကနေတဲ့ရုပ်သေးရုပ်ဖြစ်နေပုံဖော်ရေးသားခဲ့ပေမဲ့နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်အတိုက်ခံခေါင်းဆောင်လည်းဖြစ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရတက်လာတဲ့အချိန်မှာဒါတွေပြောင်းလဲတော့မယ်လို့ထင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအရင်ကထက်တောင်ဝါဒဖြန့်ချီတဲ့သတင်းတွေပိုများလာနေတယ်လို့ပြောကြသလိုအခုအခါမှာသခင်နှစ်ယောက်စကားကိုနားထောင်နေရတယ်လို့ဆိုပါတယ်။အဲ့ဒါကတော့အကဲဆက်လာတဲ့အစိုးရနဲ့နိုင်ငံပိုင်မီဒီယာတွေကိုထိန်းချုပ်ထားစေစစ်တပ်တို့ဖြစ်တယ်လို့ဆိုပါတယ်။ပြည်ကြားရေးဝန်ကြီးဌာနကဘယ်သတင်းတွေကိုဖော်ပြခွင့်ရှိရဲ၊ဘယ်သတင်းကတော့ဖော်ပြခွင့်မရှိဘူးဆိုပြီးညတိုင်းဖုန်းဆက်ညွှန်ကြားနေတဲ့အကြောင်းနိုင်ငံပိုင်Global New Light of Myanmar သတင်းစာ editor ချုပ်ဦးခင်မောင်အေးကိုစောင့်မရှင်ကကိုးကားထားပါတယ်။အထူးသဖြင့်ကတော့အင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တဲ့သတင်းစာမှာဒေါအောင်ဆန်းစုကြည်ကိုဝေဖန်တာတွေဖော်ပြခွင့်မရှိပါဘူး။ပြန်ကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးမြင့်မောင်ကျော်ကတော့ဝါဒဖြန့်ချီမှုတွေကိုရှောင်ရှားပြီးလက်တလောဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဖော်ပြဖို့တိုက်တွန်းထားပေမဲ့တခါတရံမှာတော့စောင့်မတွေကိုပြင်ဆင်တိဖျက်ရတာမျိုးရှိတယ်လို့ပြောပါတယ်။ဒီအတွက်လည်းလူခွင့်ရေးရုပ်ရှင်ပွဲတော်မှာTwilight Over Burma ဇာတ်ကပြတာကွင်မရခဲ့တော့ကအခမ်းအနားစီစဉ်သူတို့အုပ်ဖြစ်တဲ့မတ်မုံမုံမြက်ကမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာပလင်းဟောင်းနဲ့ဝိုင်းအစ်စ်လိုဖြစ်နေတယ်လို့မှတ်ချက်ပေးတော့ကဝိုင်းပြီးတော့ဩဘာပေးခဲ့ကြတာဖြစ်မယ်လို့လည်းညီကုန်းချုပ်ထားတဲ့စောင်းမကိုတော့ www.wsj.com မှာဖတ်ရှုနိုင်ပါတယ်ရှင်
မြန်မာနိုင်ငံရဲ့ထင်ရှားတဲ့ခေါင်းဆောင်လည်းဖြစ်ဆက်လက်ရုန်းကန်ကြိုးပမ်းနေရဆဲလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နောက်ထပ်ဘာရီဆက်လုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့ Folks Magazine ကသဘောထားအမြင်ဆောင်းပါးရေးသားထားပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်ရဲ့အုပ်စိုးမှုကနေအာဏာလွှဲပြောင်းရယူခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့ရပ်ပေါင်း100အတွင်းရုန်းကန်ရတဲ့အခြေအနေကိုဆောင်းပါးရှင် Ralph Jennings ကအစချီရေးသားထားတာပါ။တိုင်းပြည်ရဲ့ယိုယွင်းနေတဲ့စီးပွားရေးအခြေအနေနိုင်ငံတကာကဖိအားပေးပြောဆိုနေတဲ့ Muslim Rohingya ရေးကိုင်းနော်လည်းကိုင်းတွေနဲ့ငင်းငင်းရရှိဖို့အရေးစတဲ့ကိစ္စတွေဟာအချိန်တို့အတွင်းမှာဖြစ်ရှင်းနိုင်မဲ့ကိစ္စမျိုးတွေမဟုတ်တာကိုလည်းထောက်ပြထားပါတယ်။အခြေခံအဆောက်အုံတွေမလုံလောက်တာဤပညာနဲ့ပညာရေးအားနည်းတာတွေအပြင်ကမ္ဘာပေါ်မှာအကျင့်ပြတ်ချစားမှုအစိုးဆုံးတိုက်ပွဲတွေမှာတစ်ခုအဖြစ်ပါဝင်နေတာတွေကလည်းဖြစ်ရှင်းရမယ့်အခက်အခဲတွေဖြစ်နေပါတယ်။နိုင်ငံခြားရေးရာမူဝါဒမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးမှာနေရာယူထားတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးခိုင်မာနေစေဖြစ်နိုင်ပေမဲ့အစိုးရတဲ့ဟာဥရောပ၊ဂျပန်နဲ့အမေရိကန်တို့လိုတိုင်းပြည်တွေနဲ့ဆက်ဆံရေးတွေတိုးချဲ့နိုင်တယ်လို့လည်းဆောင်းပါးရှင်ကယူဆပါရတယ်။ စိန်ခေါ်မှုအဖြစ်နဲ့ကတော့အစိုးရကဦးစားပေးကင်တွေမယ်လို့ပြောဆိုထားတဲ့တိုင်းသာလနဲ့ကင်တွေနဲ့ငင်းငင်းရောက်ဖို့ဖြစ်ပြီးအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမှထားတဲ့အထက်ကအဖွဲ့၃ဘွဲ့ကိုညီလာခံမှာပါဝင်နိုင်အောင်ဒေါန်ဆန်းစုကြည်အစိုးရကကြိုးပမ်းနေတဲ့အပေါ်စစ်တပ်ကစိုးရိမ်မကင်းဖြစ်တဲ့သဘောထားတွေပြသနေတာဟာလဲကြော်လွားမဲ့အခက်အခဲဖြစ်နေဤကုန်းချုပ်ထားတဲ့ဆောင်းပါးကိုတော့ www.forbes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မန္တန်တာ channel 2ကိုအောင်ကတင်ဆက်ခဲ့တာပါအခုတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်မှာပါရှင
်ဒီကိမ်းနဲ့ကြည့်ပြမယ် idiom အသုံးကတော
့ chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းကCHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်သက်လာတာကတော့ဆက်ကိုရစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင့်သက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
What's bothering that guy? Watch out. He's got a chip on his shoulder.
Yan phit lo de lu loka ji ko a chang tuk ko chang ma che manat phit ni de lu sa myo ko idiom a thong ya be lo yi nyon pyo ma le.
He's got a chip on the shoulder.
Lu pyo lu ya ba de. A da ka ro di ka de ma ne tin pya ka de idiom a thong me phit ba de.
အခုဆက်လက်ပြီးတော့လဲဒေါ်လလတန်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါဇူလိုင်လ19ရက်နေ့ကကြေညာခဲ့တဲ့မြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့69နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အထူးစီစဉ်ဖြစ်ဒီတစ်ပတ်တင်ဆက်ထားပါတယ်ရှင်
တို့တို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့တော့အသက်20နော်ဇူလိုင်လဟိုဒီမှာအဲ့စိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်အဲ့ဒါကတော့လွန်ခဲ့တဲ့69နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မနေ့10:38မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစ်စုကရန်ကုန်မြို့လယ်ရှိအတွင်းများယုံမှာဗိုလ်ချုပ်အောင်ဆန်းနေတကွမြမအာဇာနည်တွေကိုလုကြံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီးဗြိတိသျှကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေ အခုလိုမှတ်တရပြောခဲ့ပါလေ
သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရဟန်းပြီးစူးစမ်းကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဆရာမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွားဖွားအဲ့ဒီမှာလူလားမြောက်လာတာဟိုမှာဆစ်ဖြစ်တော့ဖွားဖွားအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖွားဖွားအစာတွေရဲ့အတွေ့အကြုံနောက်ဖွားဖွားအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကသခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွားဖွားတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့ကျောင်းကိုအဲ့ဒီအချိန်တော့ဖွားဖွားသုံးတာသပိတ်မှောက်ရတဲ့ဆက်မပြေခင်ဖွားဖွားအမေကကျောင်းဆရာမကျောင်းမတက်ရဘူးပေါ့နော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွားရောခေါ်ပြီးတော့တခါတည်းဖွားဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီပြောတော့တာပါဒေါက်ခင်မီနဲ့တူထိုးစင်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ချီချီဖြစ်ပါတယ်ဒေါက်ခင်ချီချီကတော့ကွယ်လွန်သူစာရေးဆရာကြီးတင့်ဖေမင်းရဲ့ဇနီးလေးဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တူလေးဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်အသက်60နီးနေပြီဖြစ်တဲ့ဒေါက်ခင်ချီချီဟာမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြပြချက်က
နိုင်ငံရေးဆိုတော့မလုတာလည်းကြာဘူးပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်စစ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးလေလို့တစ်စလုံးတစ်ခါမှလည်းမလုဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖြာပုံမှာနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက Fascist Dolan ရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့အခါကျတော့အဲ့လိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးရဲ့ခါကြတော့လေပါတီကမျော်ရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်တွေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုးစင်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်
။ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဘူချုပ်ပေါ့နော်။ဘူချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘူချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘူချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းလောက်လည်းကြာမယ်လည်းမဖြစ်ဘူး။ဘူချုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရည်ကြီးပါသလဲ။ဒေါက်ခင်ကြီးကြီးကပဲဘူချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ်
။အမျိုးသမီးတွေကအပန်းကမမလူဦးရေရဲ့တဝက်ကျော်တယ်ဆိုပါတော့။အားပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်။အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လုံချမ်းမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးယုံရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမတန်ကိုအရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူချုပ်အောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလုံချမ်းမှုလောက်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တယ်အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဒီပါနေစစ်တောင်မှမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးရှိဝင်ရဲ့အတွက်ဆိုတော့ဘူချုပ်ကကိုက 送错不了多过过来过几位可比了啊哎就露开了哎呦啊我都来把握的是我老大
啊苦了戏都得表面里比皮的你妈那样也免贵嘛没有面对那样也嘛把我呢看看大家个被露戏吧的嘞那他们生阿古 November 来月个贵嘛မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြမလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာအသက်82နှစ်အရွယ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါအပြင်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့မြို့သမီးလွတ်တော်အမတ်လောင်းတွေရဲ့အရေးတွေ့ဟာလည်းတိုးလာတဲ့အတွက်ကြောင့်လက်ရှိလွတ်တော်တွေမှာဆိုရင်ပြည်တော်စုလွှတ်တော်မှာအမျိုးသမီးလွှတ်တော်အမအရေးအတွက်က66ဦးနှင့်ပြည်နယ်နှင့်တိုင်းဒေသကြီးလွှတ်တော်တွေမှာအမျိုးသမီးလွှတ်တော်အမက89ဦးရှိတဲ့အတွက်စုစုပေါင်းအမျိုးသမီးလွှတ်တော်အမသစ်145ဦးရှိတာဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရခေတ်ကလွှတ်တော်တွေမှာတော့အမျိုးသမီးအမပေါင်းဟာ56ဦးသာရှိခဲ့ပါတယ်အဆုံးဖြတ်ပြီးနိုင်တဲ့ရာထူးတွေမှာရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲလက်ရှိ NLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးအဖြစ်ဝန်ကြီးအဖွဲ့မှာတူဦးတည်သောအမျိုးသမီးဝန်ကြီးဖြစ်ပါတယ်ကရင်ပြည်နယ်ဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းတာရီဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လက်လက်မော်တို့ကိုခန့်အပ်ထားတာတွေ့ရပါတယ်အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ဝန်ကြီးအဆင့်မှာအမျိုးသမီးဝန်ကြီး2ဦးနဲ့ဒုတိယဝန်ကြီး6ဦးတို့ခန့်အပ်ထားတာကိုတွေ့ရပါတယ်။ဒါကြောင့်လေနိုင်ငံရဲ့လူဦးရေတပည့်ကျော်ရှိတဲ့အမျိုးသမီးများအခွင့်အရေးကိုမြင့်တင်ဆောင်ရွက်ပေးနိုင်ဖို့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေဓာတ်ထပိုးပြီးခန့်အပ်ဖို့လိုအပ်တဲ့အကြောင်းအမျိုးသမီးရေလှူရှားသူတွေကတိုက်တွန်းကြပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
အာဇာနည်နေ့အထိမ်းအမှတ်အထူးစီစဉ်ဖြစ်ဒေါ်လလတန်းကအမျိုးသမီးကဏ္ဍကိုတင်ဆက်သွားတာပါ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးမယ်ဆိုရင်ကျမတို့ကိုအမြန်ဆုံးပေးပို့နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်လက်တင်ဆက်မှာပါရှင်
ကဘာတလွားပြန်ပြင်းပြင်းဆွင့်ကိုအသုံးချပြီးရာသီဥတုဖောက်ပြန်မှုကိုရှော့ချဖို့အတွက်ကြိုးစားနေချိန်မှာပြန်ပြင်းပြင်းဆွင့်သင်္ယဇာတပေါများလာတဲ့မြန်မာနိုင်ငံအတွက်အစိုးရကမူဝါဒတရားချမှတ်ပေးဖို့တောင်းဆိုနေတဲ့မြမပြန်ပြင်းပြင်းဆွင့်အသင်းကဥအောင်မြင့်အမြင်တွေကိုဒီတစ်ပတ်မှာပြောပြပေးမှာပါဆွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာလက်ရှိအစိုးရဆွင့်ဝန်ကြီးဌာနကကမ္ဘာ့ဘဏ် EDB နဲ့ဂျပန်နိုင်ငံက JICA လို့အဖွဲ့အစည်းကြီးတွေနဲ့တွဲပြီးအရင်အစိုးရလက်ထက်ကချထားတဲ့လမ်းစဉ်အတိုင်းဆက်လုပ်နေတာဖြစ်ပါတယ်။စွန့်ရင်အတွက်အကောင့်ထဲပေါ်တဲ့နေရာမှာဌာနအတော်များများပါဝင်ဆောင်ရွက်ရမှာဖြစ်ပြီးအဓိကပါဝင်ရမယ့်သူကပြည်သူတွေဖြစ်ပါတယ်။တကယ်လို့ပြည်သူတွေရဲ့လိုအပ်ချက်နဲ့ကန့်ညီမှုမရှိတာတွေကိုနိုင်ငံရခြားကနေပေးတဲ့အကူအညီနဲ့အကောင့်ထဲပေါ်မိမယ်ဆိုရင်ရလာတဲ့အကူအညီတွေအလဟသက်ဖြစ်မှာကိုစိုးရိမ်တယ်လို့ဥအောင်မြင့်ကပြောပါတယ်
ကျွန်တော်နိုင်ငံတော်မှာတကယ်အဲ့ဒီချိန်တွေကလိုနေတာကဒီ energy master plan မှာကော national electrification plan မှာကောတကယ်အဓိကကြတဲ့ stakeholder တွေမပါတာကျွန်တော်တွေ့ရပါတယ်အဲဆိုလိုချင်တာကတော့ဒီတကယ် counter for တဲ့နေရာမှာ energy ဆိုတာသက်ဆိုင်တဲ့ဌာနတွေဝန်ကြီးဌာနတွေပါဝင်ရမယ်ပြီးပြည်သူကအဓိကပါဝင်တဲ့ mechanism ရှိရပါမယ်ဒီ National Revision Plan မှာဆိုရင်လည်းခုလက်ရှိဆောင်ရွက်နေတဲ့ဝန်ကြီးဌာနတွေအနေနဲ့တိုက်ရိုက်အကောင့်တဲ့ဖွင့်ရပြည်သူတွေနောက်ကပြည်သူတွေနဲ့ဆက်ဆက်ပြီးလုပ်နေတဲ့ဝန်ကြီးဌာနတွေမပါတာတွေ့ရပါတယ်
။ဆရာတို့အခုအစိုးရအထက်အတွက်ဘာအကြံဉာဏ်တွေများပေးပါလဲဆရာ။ဒီ
အဲ့ဒီအားနည်းချက်ကိုကျွန်တော်ကဒီ၆ပြချင်ပါတယ်။လက်ရှိ Wildland ADB JICA ရဲ့နိုင်ငံတကာအဖွဲ့အစည်းတွေက expert တွေကချပြလိုက်တဲ့လမ်းညွှန်ချက်ကိုပဲအခြေခံပြီးတော့အကောင့်တဲ့ဖွင့်မယ်ဆိုရင်ကျွန်တော်နိုင်ငံမှာဒီစွန့်ရင်လုံခြုံတဲ့ရေသွေးကြီးတဲ့စွန့်ရင်ပြည်သူများအများဆုံးရဖို့မှာအခက်အခဲရှိမယ်။ကျွန်တော်မှာ waste of money တွေဖြစ်မယ်လို့ကျွန်တော်ကယူဆပါတယ
်ဒီလိုအလဟတ်တမဖြစ်အောင်အစိုးရကဦးစီးတဲ့ပြန်ပြည့်မြင်းဆွင့်ရတဲ့ဖြန့်ဖြူးပေးတဲ့စနစ်တစ်ခုကိုပြောင်းလဲပြီးတိဆောက်ဖို့လိုအပ်တယ်လို့ဆိုပါတယ
်ပြန်ပြည့်မြင်းဆွင့် renewable energy ကိုပဲတနေရာတွေကမပေးပဲနဲ့ဒီသူ့ဘာတိုင်းနေပြီနဲ့လိုက်တော့လကောင်လုပ်ငန်းလိုက်တော့လကောင်ကြေးရွာချင်းလိုက်တော့လကောင်ဒီစံလိုက်လောက်တာကိုစနစ်ကျလုပ်ပြီးတော့ဒါတွေကိုအားပေးပြီးတော့အဲ့ဒါတွေကိုနိုင်ငံတော်အစိုးရတင့်တော်တဲ့မဟာတားလိုက်မှာစုစည်းရဲ့ပေါ့နော်စုစည်းပြီးဖြန့်ဝေတယ်ဒါမှမဟုတ်လည်းတင့်တော်တဲ့လုပ်ငန်းတွေချပေးတယ်အဲ့ဒါတွေလိုအပ်ပါတယ်အဲ့ဒီဆောင်ရွက်ချက်တွေကအခုလောလောဆယ်မှာကျွန်တော်တို့မရှိတာအမတန်အားနည်းတာတွေ့ရပါတယ်ပြည်သူပါဝင်မှုနဲ့ဝန်ကြီးဌာနပူးပေါင်းဆောင်ရွက်မှုအမတန်အားနည်းပါတယ်ဒါကြောင့်မလို့ကျွန်တော်ကအခုလို reform process မှာအင်းနဲ့အားနဲ့ငွေကြေးအင်းအားနဲ့ policy changes နဲ့လုပ်နေတဲ့အချိန်မှာဒီကန္တမှာအထူးကိုပြောင်းလဲပြီးလုပ်ဖို့လိုတယ်လို့ယူဆပါတယ
် INDC လို့ခေါ်တဲ့ကိုတိုင်းမီကနေစပြီးစူးစမ်းဖို့အတွက် Paris သဘောတူညီချက်ဒါမှမဟုတ်ကုလသမဂ္ဂရဲ့COP 21လို့ခေါ်တဲ့ရာသီဥတုပြောင်းလဲမှုရှော့ချရေးဆိုင်ရာသဘောတူညီချက်ကိုနိုင်ငံပေါင်း190ကျော်ကပါဝင်ဖို့အတွက်ကတိပြုထားတဲ့ထဲမှာမြန်မာနိုင်ငံလည်းပါပါတယ်ဒီလိုပါဝင်ရက်နဲ့ရေနံတန်းခွေတွေကိုအားထားဖို့ကြောင်မီးသွေးတွေတုံးဖို့အတွက်စဉ်းစားနေမယ်စားရေရှည်မျိုးဆက်သစ်တွေအတွက်ပါထည့်သွင်းစဉ်းစားပြီးပြည်မြန်ဆွရင်ကိုဆွရင်ခန္ဓာမှာရောနှောတုံးဖို့အတွက်မူဝါဒတရားချမှတ်ပြီးလှုပ်ဆောင်တဲ့လို့လည်းပြောပါတယ်
တိုင်းပြည်လိုက်သူများနိုင်ငံကပေးမှမဟုတ်ဘဲနဲ့ကိုတိုင်းပြည်လိုက်ကစတင်ပြီးစူးစမ်းဖို့လိုပါတယ်ဒါ NDC ပါ Nationally Intended Contribution ပေါ့နော်အဲ့ဒီမှာဒီမဟာပြူဟာချပြီးလုပ်တဲ့အခါမှာပြန်ပြင်းမြဲစွမ်းအင်ဒီ Renewable Energy ဟာဒီတိုင်းပြည်ရဲ့စွမ်းအင်ကဏ္ဍမှာအဓိကအားပြုဖို့လိုပါတယ်အဲ့ဒီအချိန်မှာကျွန်တော်က Fossil Fuel တို့ Big Dam ကြီးတွေကိုအားကိုးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကလမ်းကြောင်းအမှားပေါ်ကိုရောက်သွားမှာပါလာမယ့်နှစ်90မှာကဘာပြန်ပြင်းမြဲစွမ်းအင်100% Renewable Energy ကိုအောက်ဥတည်နေတဲ့အချိန်မှာကျွန်တော်နိုင်ငံကလုံးဝကိုပြန်ဆုပ်မရတဲ့ဒီဒီရှိဖို့ young generation တွေဒုက္ခရောက်ဖို့ရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့က renewable energy ကိုတိုင်းပြည်ရဲ့ power mix ပေါ့နော်ဒီဒီ power mix ထဲမှာအခုကြောင်မီးတို့33ရာခိုင်နှုန်းယာရတာတို့လား hydro အကြီးတွေကိုပဲ40ခိုင်လို့ယာရတာကိုရှော့ချပြီးတော့ဒီတခြားအာဆီယံနိုင်ငံတွေမှာစူးစမ်းနေသလိုကမ္ဘာမှာစူးစမ်းနေသလိုယူရိုပဲမှာလည်းစူးစမ်းနေသလိုပမာနိုင်ငံမှာလည်း resource အပြည့်အဝရှိတဲ့ renewable energy ကို policy net ကိုကျွန်တော်တို့ကအပိပိလို့ပို့လို့ပါတယ်ဗမာနိုင်ငံ renewable energy champion country အဖြစ်ကိုခုလိုအချိန်မှာခုလိုပြောင်းလဲချိန်မှာကျွန်တော်တို့ကလို့ပို့တင့်တယ်လို့ကျွန်တော်ကယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံအတွက်အခွင့်အရေးတကယ်ပြောင်းလဲတဲ့အချိန်အကုလုံးဒီ policy တွေပြောင်းလဲတဲ့အချိန်နောက်က renewable energy ကကမ္ဘာမှာလည်းဒါကိုအပိပိလို့တဲ့အချိန်နောက်ပြီးတော့ကျွန်တော်တို့ disaster risk တွေအားလည်းကျွန်တော်ဗမာပြည်မှာအမြင့်ဆုံးခံစားနေရတဲ့အချိန်ဖြစ်လို့ပါခင်ဗျ
။ပြန်ပြင်းပြင်းဆွင့်နေတဲ့ဘယ်ဥစ္စာအကောင်းဆုံးပါလဲဆရာ။
ပြန်ပြင်းမြဲစွမ်းအင်ဆိုတဲ့အဓိပ္ပာယ်အပြည့်အစုံကတော်လေးကျွန်တော်တို့အရေးကြီးပါတယ်ကျွန်တော်ပြန်ပြင်းမြဲက always renewable ဖြစ်ရမယ်အမြဲပြန်ရနိုင်ရမယ်ဒီစွမ်းအင်ဒီလိုကနောက်တစ်ခါသူက never exhausted ဘယ်တော့မှမကုန်ပါဘူးအပြီးလူတွေကဒီ manageable boundary မှာပေါ့ဒီ energy က sustainable ဖြစ်ရမယ် energy security ရှိရမယ် quality energy ဖြစ်ရမယ်ဒါကသူ့ရဲ့ renewable energy ရဲ့အဓိပ္ပာယ်အမှန်ပါဒါပေမဲ့လို့ဒီ big hydro ကြီးတွေကိုတောင်မှဒီ renewable energy စီးရင်ထဲမှာထည့်ပြီးတော့ဒီ policy ထဲမှာရောထေးစွာလုပ်နေတာရှိပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကပြန်ပြင်းနေစွမ်းအင်ပမာနိုင်ငံဘက်ကကြည့်မယ်ဆိုရင်ကျွန်တော်ပထမဆုံးနေစွမ်းအင်ပေါ့အပြည့်အဝကျွန်တော်နိုင်ငံ300ရပါတယ်နောက်လေစွမ်းအင်ကျွန်တော်နိုင်ငံမှာ coastal area အရှေ့ကြီးရှိတဲ့အတွက်ကျွန်တော်ဒီ continental ဒီ shelf ကတိမ်တဲ့အတွက်ကျွန်တော်ဒီ1960မိုင်လုံးမှာဒီ wind power ကြီးတွေတက်ဆင်လို့ရပါတယ်နေစွမ်းအင်ရေစွမ်းအင်နောက်တစ်ခါကျွန်တော်ရဲ့မြေချောင်းတွေအများကြီးရှိတဲ့အထက်မှာမြေကြီးကိုပိတ်ဆရာမလိုဘဲနဲ့အသေးစားရေအားလျှက်စီလက်စားရေအားစီအမြောက်များလုပ်လို့ရပါတယ်ဒါနေအားနဲ့ရေအားကလေအားနေအားလေအားရေအားသုံးခုလုံးရှိပါတယ်။နောက်ဆုံးတစ်ခုကျတော့ကျွန်တော်ကဘာလဲဆိုတော့ဒီကျွန်တော်တို့ဇီဝအားပါ။ကျွန်တော်နိုင်ငံမှာဒီသပခွန်ဆိုလဲကျွန်တော်ကဒီသဘာဆိုင်တဲ့နိုင်ငံအလွန်အမင်းကိုကျွန်တော်ကဒီ pollution တောင်ဖြစ်နေတဲ့အခြေအနေရှိတယ်။နောက်တခြားသောဒီ agriculture waste တွေတခြားသော forest waste တွေတခြားသောဒီကျွန်တော်ကဒီ town urban waste တွေကကျွန်တော် energy source တွေပါ။အဲ့ဒီကျွန်တော်ခုနနေအားရယ်ကျွန်တော်လေအားရယ်နောက်ရေအားအသေးစားရယ်နောက်တစ်ခါကျွန်တော်ကဒီဇီဝအားဒီ biomass ကကျွန်တော်နိုင်ငံရဲ့အကြီးမားတဲ့အမတန်ကြီးမားတဲ့ဆိုတာဒီ soil resource ရှိနေပါတယ် existing resource ပါနောက်တစ်ခါပြည်သူဘက်ကကြည့်မယ်ဆိုလဲပြည်သူကကိုတူကိုထနဲ့မီလင်းရေးကိုတိုက်ပြီးခုဆယ်ရာခိုင်နှုန်းမှာကိုယ့်ဘက်ကိုရပ်တည်နေတာကြားပါပြီခင်ဗျအဲ့ဒီအရေးသွေးတွေကိုဆွဲယူသုံးရမှာဖြစ်ပါတယ်သူတို့လိုနေတာကသူတို့ကဘာပဲလိုလဲဆိုတော့ဒီ capital finance လိုတယ်နောက်တစ်ခါနိုင်ငံတော်ရဲ့ PR policy လိုတယ်သူတို့ business တွေဆင်းလို့နောက်ဆုံးတစ်ခုကတော့ကျွန်တော်ကဒီနိုင်ငံမှာကမ္ဘာမှာပြောင်းနေတယ်အမတန်ပြင်းရစွာတိုးတက်နေတဲ့ technology တွေလိုပါတယ်ဒီသုံးခု input ပေးလိုက်ရင်ကျွန်တော်နိုင်ငံ renewable energy champion country တော့ဖြစ်နိုင်ပါတယ
်မြန်မာပြင်ပြင်းပြင်းဆွရင်အတင်းကဥအောင်မြင့်ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒါကတော့ဒေါက်ခင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာခဏကိုနားဆင်ကြကြတာပါရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့အာရှတောင်ပိုင်းနဲ့အလဲပိုင်းကြီးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးနီရှာဘစ်ဝဲဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာအပါအဝင်ဘင်္ဂလားဒေ့ရှ်အဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစွန်ရောက်အကြမ်းဖက်မှုစန့်ကျင်ရေးယက်တီချက်အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံမှုပေးနေမယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားခဲ့ပါတယ်။သူမဟာတန်တမန်အတိုင်းဝန်းကပုံကိုယ်ရေးစီးပွားရေးအတိုင်းဝန်းကထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။သူတို့တွေဟာစိုးရိမ်ပူပန်မှုရှိကြပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူတကွရက်တီတွားကြဖို့တန်တိချချထားကြသူတွေဖြစ်ပါတယ်။လက်ထောက်နိုင်ငံသားကြီးဝန်ကြီးဟာဇူလိုင်လ၁ရက်နေ့ကအကြမ်းဖက်တက်ခိုက်ခံခဲ့ရတဲ့ဂူရှာဟန်ဟိုလီအတီဆန်ဘေကရီကိုတွားရောက်ပြီးတော့တက်ခိုက်ခံရစဉ်အတွင်းတားကောင်ဖြစ်ခဲ့ရသူတွေကိုအလေးပြုခဲ့ပါတယ်။အကြမ်းဖက်တက်ခိုက်မှုအတွင်းလူပေါင်း20ကျော်အသက်ခံခဲ့ရတာပါ။အစိုးရအကြမ်းဖက်တက်ခိုက်မှုဟာကမ္ဘာချင်းချမှုတရက်ဖြစ်ပါတယ်လို့လက်ထောက်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်။မကြာခဏဆိုသလိုမြင်တွေ့နေရသလိုပဲနိုင်ငံတကာအကြမ်းဖက်အုပ်စုတွေဟာနေရာမရွေးမှာလူတစ်ဆူဆောင်းတာတက်ခိုက်တာတွေကိုပြုလုပ်နေပါတယ်လက်ထောက်နိုင်ငံသားကြီးဝန်ကြီးဟာသူမအနေနဲ့အခုလိုရောက်ရှိလာရတာကတော့အစွန်းရောက်ဝါဒနဲ့အကြမ်းဖက်လုပ်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့စန့်ကျင်အားထုတ်ကြိုးပမ်းနေမှုတွေကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံကြောင်းနဲ့အကူအညီတွေကမ်းလှမ်းမှုလာလာပဲဖြစ်တယ်လို့ပြောဆိုပါတယ်ဒါဟာဆိုရင်ကာလကြာရှည်ကလေးကနှစ်နိုင်ငံကြားတူညီတဲ့ဒီမိုကရေစီပေါ်တန်ဖိုးထားမှုတီးခတ်မှုပူးပေါင်းဆောင်ရွက်မှုစတဲ့နယ်ဆိုင်နဲ့မိဖက်ဆက်ဆံမှုကိုတိုးမြင့်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထားရှိတဲ့ကြေပြန့်တဲ့ဆက်ဆံရေးမှာအကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးဟာတစ်ခုပါဝင်ဖြစ်တယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စိုးရိမ်တောကတွေကိုမျှဝေခံစားရပြီးကျမတို့ရဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းပုံမှန်အပြည့်ထားရပါတယ်လို့တက်ထောက်နိုင်ငံသားကြီးဝန်ကြီးဘစ်ဝဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အခက်အခဲတွေကိုအားကောင်းမောင်းတန်ကြော်ဖြတ်နိုင်စေဖို့အတွက်ကျွန်ုပ်တို့အနေနဲ့ထောက်ခံမှာဖြစ်တယ်လို့ပူးပေါင်းလှုပ်ဆောင်ဖို့လည်းတန်တိတန်ချမှတ်ထားပါတယ်။ကျွန်ုပ်တို့ဟာဘင်္ဂလားဒေ့ရှ်ပြည်သူတွေနဲ့မိတ်ဆွေတွေအဖြစ်မမိတ်မတုံတီးကြီးခိုင်မြဲစွာဆက်လက်လက်တွဲသွားမှာဖြစ်တဲ့အကြောင်းလက်ထောက်နိုင်ငံသားကြီးဝန်ကြီးဘစ်ဝဲကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပြီဆိုတော့မနန္ဒာချန်ရေးပြောပြပါအောင်ရှင်။
ဂျမနီနိုင်ငံမြူနစ်မြို့ကလူ9ယောက်ထိသေဆုံးခဲ့တယ်လို့ယုံကြည်ထားကြတဲ့တောက်ချာနေကတိုက်ခိုက်မှုနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းဖို့ဝန်ကြီးချုပ်အန်ဂျလာမာကဲဟာသူ့ရဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အရေးပေါ်စည်းဝေးခေါ်ယူဖို့ပြင်ဆင်နေပါတယ်။စနေနေ့မှာပြုလုပ်မဲ့စည်းဝေးအတွက်အစိုးရအဖွဲ့ဝင်တွေလည်းဘာလင်မြို့ကိုသွားနေကြပါပြီ။ဝန်ကြီးချုပ်ယုံကြည်ကဲပီတာအော့တ်မိုင်ယာကတော့တိုက်ခိုက်မှုဟာလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရပ်ဖြစ်ပြောဆိုခဲ့ပြီးတော့အစိုးရဝါဒီတွေရဲ့လုပ်ရပ်ဖြစ်နိုင်ခြေရှိတယ်ဆိုတာကိုလည်းမငင်းဆန်နိုင်သေးဘူးလို့ပြောပါရတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့အမေရိကန်သမ္မတဘရက်ကိုအိုဘားမားကတော့တိုက်ခိုက်ခံရမှုအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါရတယ်။အသေးစိတ်အချက်လက်တွေတဖြည်းဖြည်းဆက်လက်ထွက်ပေါ်နေစေဖြစ်ပေမဲ့ထိခိုက်ဒဏ်ရာရသူတွေအတွက်ရင်းနှီးအမျှခံစားရကြောင်းဂျာမနီနိုင်ငံဟာအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးပြဿနာကိုဖြေရှင်းရမှာလိုအပ်တဲ့အကူအညီတွေအားလုံးကိုပေးရသွားမှာဖြစ်တဲ့အကြောင်းလဲသမ္မတအိုဘားမားကကတိပြုပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုက2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်လာနိုင်ခြေရှိတယ်လို့တစ်ပြေးနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကသူနဲ့အတူတွဲဖက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအဖြစ်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကင်းကိုရွေးချယ်လိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာတနင်္လာနေ့ကျရင်ကျင်းပမယ်ဒီမိုကရက်ပါတီညီလာခံမတိုင်ခင်မှာအခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။ပါတီညီလာခံကနေဟီလာရီကလင်တန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးချယ်အတည်ပြုခဲ့မယ်ဆိုရင်တော့နိုဝင်ဘာရွေးကောက်ပွဲအတွဲပြိုင်ဘက်ရီပက်ဘလစ်ကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်နဲ့ရှင်ပြိုင်သွားမှာဖြစ်ပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကမှအောင်မြင်တဲ့အာဏာသိမ်းကြိုးပမ်းမှုနဲ့ပတ်သက်လို့အမေရိကန်ကကြိုတိတာမျိုးလည်းမရှိဒါမှမဟုတ်ပတ်သက်မှုလည်းမရှိခဲ့ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမက်နန္ဒာချန်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.